Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အော်တိုဘာလ9ရက်တောက်ကြနေည VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညပိုင်းသတင်းတွေကိုရှားပေါင်းနဲ့အတူကြည့်ညပေးတော့မှာပါ။ကိုလံဘီယာသမ္မတဝမ်မန်နျူရယ်ဆန်တိုစ်ကိုငင်းငိမ့်လိုပဲဆုရှင်အဖြစ်ဒီကနေ့ရွေးချယ်လိုက်တာ။နောက်ဒီအမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကိုဥတည်တိုက်ခိုက်လာတဲ့မက်သျူးဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူတွေရာနဲ့ချီပြီးတော့သေဆုံးခဲ့တာ။တခါပါကစ္စတန်နိုင်ငံကယထာတစင်ပေါ်မှာဘုံးပေါက်ကွဲတာကြောင့်လူ၄ဦးထက်မနည်းသေဆုံးသွားတာ။ဒီလိုထိတ်တဲရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ကြီး။
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကချင်ပြည်နယ်ဘက်မှာအစိုးရနဲ့တိုက်ပွဲတွေဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းအစိုးရတပ်နဲ့ RCSS SSC တို့ကြားမှာတိုက်ပွဲတွေဖြစ်နေတယ်လို့ဆိုပါတယ်
။အဓိကကတော့ကျွန်တော်တို့အမျိုးသားပြန်လည်ပြည်ညရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ကျွန်တော်တို့ယူဆတယ်။သူတို့လာပြီးတော့အဲ့လိုပိုးစစ်ဆင်တဲ့ကိစ္စတွေနော်။
ရှမ်းပြည်နယ်ဘက်ကသတင်းကိုလည်းအဲ့ဒီလိုကြားမှာပါရှင်။စကိုင်းတိုင်းအတွင်းကကျင်းနေစီမံကိန်းမှာမြေသိမ်းခံရတဲ့သူတွေအတွက်မြေယာနဲ့နာကျေးသီးနှံရောကျေးတွေရဖို့လမ်းပွင့်လာပြီလား။တခါမဲဆက်ကြဝလာပြိုင်ပွဲဝင်မဲ့မြန်မာအလှမယ်ကိုတော့ဇွန်တန်စင်ကိုရွေးချယ်လိုက်ပြီဆိုတာကိုပြောပြပေးမှဖြစ်သလိုအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှာခွေးဥပြန်ရောဂါရှိသူထောင်နဲ့ချီပြီးရှိလာတဲ့အတွက်တိုးပွားလာနေတဲ့ပိုင်ရှင်မဲ့ခွေးတွေကိုဘလို့ထိန်းချုပ်ကြမှာလဲဆိုတာကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်။ကိုလံဘီယာသမ္မတဝမ်မန်နျူရယ်ဆန်တိုစ်ကိုညီငယ်နိုဘယ်ဆုရှင်ဖြစ်နိုဘယ်ဆုရွေးချယ်ကော်မတီကဒီကနေ့ရွေးချယ်လိုက်ပါတယ်။အခုလိုဆုလက်ခံရရှိတဲ့အတွက်ကျေးဇူးတင်ဝမ်းသာဂုဏ်ယူကြောင်းနဲ့နိုင်ငံအတွက်တခါစစ်ပွဲတွေအတွင်ထိခိုက်ဆုံးရှုံးခဲ့သူတွေအတွက်ဒီစုဟာအင်မတမအရေးပါကြောင်းသမရဆန်တိုစ်ကပြောပါတယ်။ဒါပြင်ငင်းငယ်ဆောင်ကျင်းပေးနိုင်မှုပို့ပြီးတော့တန်ဋိဌံခိုင်မာသွားစီကြောင်းလည်းသူကပြောပါတယ်။ Norway Institute ညွှန်ကြားရေးမှူးကငင်းငယ်နိုဘယ်ဆုပေးဖို့ရွေးချယ်ကြောင်းတယ်လီဖုန်းဆက်သွယ်ပြောကြရမှာ Mr. Santos ကအခုလိုပြောကြားခဲ့တာပါ။ကိုလံဘီယာဆိုရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးအဖွဲ့ FARC တို့အကြာ52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငင်းငယ်သဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့လည်းဒီငင်းငယ်သဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရာမှာကန့်ကွက်သူ 50.2 ရာခိုင်နှုန်းထောက်ခံသူ 49.9 ရာခိုင်နှုန်းနဲ့မမျှော်လင့်ပဲကပ်ပြီးတော့ပယ်ချခံခဲ့ရပြီးတဲ့နောက်မကြခင်မှာပဲအခုလိုဆူချင်းမြင်တာဖြစ်တဲ့အတွက်အားလုံးကအင်အားတင်းကြပါရယ်ငင်းငယ်စာချုပ်ချုပ်ဆိုတဲ့အထဲမှာ fuck အဖွဲ့ပေါ်အစိုးရအနေနဲ့အလျော်ပေးလိုက်လျောလွန်အားကြီးတယ်လို့မင်းဆန္ဒရှင်အများပြားကယုံကြည်ထားကြတာပါအခုလိုငင်းငယ်နိုဘယ်ဆုချင်းမြင်တာကိုလံဘီယာပြည်သူတွေကိုဂုဏ်ပြုတာဆိုတဲ့အနေနဲ့ကြည့်မြင်နိုင်ကြောင်းလဲဆူရဲချေရေးကော်မတီဥက္ကဋ္ဌကသူကြီးညာစင်မှာထည့်သွင်းပြောဆိုခဲ့ပါရခင်ဗျာ
။ဟယ်ရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံမှာလူ300ထက်မနည်းသေဆုံးခဲ့ပါဗျ။မက်သျူးဟယ်ရီကိန်းမုန်တိုင်းကိုအင်အားပြင်းထန်တဲ့မုန်တိုင်းကြီးဖြစ်သတ်မှတ်ထားပေမဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ဘက်ဖလော်ရီဒါပြည်နယ်ကိုရောက်ရှိလာချိန်မှာတော့အနေငယ်အပြော့သွားတာကြောင့်ပြင်းအားသုံးအဆင့်လျှော့ချသတ်မှတ်ခဲ့ပါဗျ။မက်သျူးဟယ်ရီကိန်းကြောင့်တနာရီကီလိုမီတာ100နုန်းနဲ့လေတိုက်ခတ်နေပြီးလေပြင်းတွေလည်းတိုက်နေပါဗျ။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းပြည်နယ်တွေမှာတော့ဒီမုန်တိုင်းဒဏ်ကနေဘေးလွတ်ရာကိုရွှေ့ပြောင်းသွားသူ2,000ကျော်ရှိပါဗျ။ဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ရောက်လာတဲ့အခါမှာတော့လက်စစ်မီးတွေပြတ်တောက်သွားပြီးလူ3,400ကျော်လောက်ဟာလက်စစ်မီးမရှိဘဲနေထိုင်နေကြရပါဗျ။မြောက်ပိုင်းကိုရွှေ့လားလာနေတဲ့မုန်တိုင်းကြောင့်နောက်ထပ်ပျက်စီးဆုံးရှုံးမှုတွေလည်းရှိလာမှာပါ။ဖလော်ရီဒါပြည်နယ်အာနာပိုင်တွေကမုန်တိုင်းဒဏ်ကနေဘေးလွတ်ရာကိုမရွှေ့ပြောင်းသူတွေဟာယူသွမိုက်မဲ့သူလို့တုံတုံပြီးဘေးလွတ်ရာပြောင်းရွှေ့သွားကြရအောင်တိုက်တွန်းခဲ့ပါတယ်။မက်သျူးဟယ်ရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကနေမြောက်ဘက်မှာရှိတဲ့ဂျော်ဂျီယာပြည်နယ်၊တောင်ကယ်ရိုလိုင်းနားပြည်နယ်ကိုတိုက်ခတ်ပြီးမှတော့ပင်လယ်ဘက်ကိုလင်းချောင်းပြောင်းထွက်သွားတာဒါမှမဟုတ်ဖလော်ရီဒါပြည်နယ်ကိုနောက်တစ်ကြိမ်ပြန်လည်ဝင်ရောက်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မက်သျူးဟယ်ရီကိန်းမုန်တိုင်းဟာဆယ်စုနှစ်တွေအတွင်းတိုက်ခတ်တဲ့ဒေသအတွင်းအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အမျိုးသားဟယ်ရီကိန်းစင်တာကပြောပါတယ်။ဒီမုန်တိုင်းကြောင့်ပင်လယ်ပြင်အတွင်းလိုင်းလုံးတွေဟာ5မီတာအထိမြင့်တက်နိုင်တယ်လို့လည်းပြောပါတယ်ရှင်
။ပါကစ္စတန်နိုင်ငံကယထာတစင်ပေါ်မှာပြင်းထန်တဲ့ဘုံပေါက်ကွဲမှုတစ်ခုကြောင်လူ၄ဦးထက်မနည်းသေဆုံးပြီးတခြား73ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့အနောက်တောင်ပိုင်း ဘလူချစ်စတန်ခရိုင်မတ်ယွာနီဒီကနေ့တောက်ကြနေမှာဘုံပေါက်ကွဲမှုဖြစ်ခဲ့တာလို့အာနာပိုင်တွေကပြောပါတယ်ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးအရင်တုန်းကတော့ခွဲထွက်ရေးအဖွဲ့တွေကအလားတူတိုက်ခိုက်မှုမျိုးတွေလှုပ်ဆောင်လေးရှိပါတယ်ခင်ဗျာ
ဂျာတာပရိနေကတူရကီနိုင်ငံအင်စတန်ဘူးမြို့ယက်စကန်တခုအနာကဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တင်ပြရဖြစ်ခင်ရတယ် PKK ကအလုတ်သမားပါတီအဖွဲ့ဝင်တဦးကိုတူရကီရဲတွေဖမ်းဆီးလိုက်ပါတယ်လူ10ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့တင်ပြရဖြစ်ခင်ရတယ်လူ6ယောက်ကိုရဲတွေဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီအစိုးရပိုင်းအနာဒိုလူသတင်းဌာနမှာဖော်ပြထားပါတယ်တန်တရာဖြစ်ခင်ရတဲ့လက်သက်တရခံကိုအင်စတန်ဘူးမြို့နယ်ကီလိုမီတာ900အကွာတူရကီနိုင်ငံအလယ်ပိုင်းမြို့တစ်မြို့ဖြစ်တဲ့အာခ်ဆာရေမြို့မှာမပုံတင်အတူတွေကင်ဆောင်ပြီးတခြားမြို့သားနှစ်ဦးနဲ့အတူကားထဲမှာခီးသွားနေစဉ်ဖမ်းမိခဲ့တာဖြစ်ပါတယ်အဲ့ဒီဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့ရဲ့လက်ချက်လို့ပြောဆိုတာမရှိသေးပေမဲ့လည်းဒဏ်ရသူတွေဟာအသက်အန္တရာယ်ဆိုးရိမ်နေရတဲ့အနေအထားမှမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်ဘုံပေါက်ကွဲမှုကြောင့်အနီးအနားမှာရပ်ထားတဲ့ကားအနည်းငယ်နဲ့ဒီပြတွင်းပေါက်တွေထိခိုက်ပျက်စီးမှုရှိခဲ့တယ်လို့ဒိုဂန်သတင်းဌာနမှာဖော်ပြထားပါတယ်။ IS ဆွေသွေးကြွတွေနဲ့ PKK ကအလုတ်သမားပါတီတို့ရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ကလည်းတူရကီနိုင်ငံဟာဘုံခွဲတိုက်ခိုက်မှုအကြိမ်တော်များများကိုခံခဲ့ရတာပါရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
သောကြောင့်ညဘက် VOA သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ဖိလစ်ပိုင်သမ္မတရော်ဒီယိုဒူတာတေရဲ့အစိုးရတပ်တန်းပထမရက်တရာစီမံကိန်းမှာမူရစေဝါတိုက်ဖြတ်ရေးကိုဦးစားပေးလှုပ်ဆောင်ခဲ့တယ်လို့ဒါဟာသူ့ရဲ့သမ္မတတပ်တန်းတခြားအ धिक ထားလှုပ်ဆောင်မဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကသမ္မတဒူတာတေအစိုးရတက်လာခြင်းကဆက်လို့မူရစေရောင်းဝယ်သူတွေနဲ့သုံးဆဲသူတွေအဖြစ်တန်တရားရှိသူ3000ကျော်တက်ဖြတ်ခံခဲ့ရပြီးလူ9သိန်းနီးပါးဟာလည်းရဲဌာနတွေမှလာရောက်ဖမ်းခံခဲ့ကြပါတယ်တိုင်းပြည်မှာမူရစေသုံးဆဲမှုပြဿနာကြီးထွားလာနေတာကြောင့်ဒီပြဿနာကိုအချိန်6လအတွင်းအပြီးသက်ကင်တွင်မဲလို့သူပြောခဲ့တာကိုပြန်ပြင်ပြီးဖိလစ်ပိုင်ပြည်သူတွေအနေနဲ့သူ့ကိုအချိန်တစ်နှစ်ပေးဖို့တောင်းဆိုလိုက်ပါတယ်သူကဒီအတိုင်းဖြစ်အောင်လုပ်သားပါမယ်လို့လဲမစ္စတာဒူတာတေးကပြောပါတယ်လူတွေအများအပြားရဲဌာနတွေမှလာရောက်ဖမ်းခံတာကိုကြည့်ရင်မစ္စတာဒူတာတေးဆောင်ရွက်နေတာတွေကအလုပ်ဖြစ်နေတယ်လို့သုံးသက်သူတချို့ကပြောပေမဲ့အခုလို့ဆောင်ရွက်တဲ့အတွက်တခြားပြဿနာတွေပေါ်ပေါက်လာမှာကိုစိုးရင်ကြတဲ့သူတွေလည်းအများပြားရှိနေပါတယ်မစ္စတာဒူတာတေးရဲ့မူရစ်စေဝါတိုက်ဖြတ်ရေးတပ်ဖြတ်နှိမ်နင်းမှုတွေနဲ့ပတ်သက်လို့စိုးရင်ကြောင်းကုလသမဂ္ဂအရာရှိတွေအမေရိကန်နဲ့ EU ဥရောပသမဂ္ဂအစိုးရတွေပါဝင်နိုင်ငံတကာကဝေဖန်သူတွေတိုးလာနေပေမဲ့လည်းပဲဖိလစ်ပိုင်နိုင်ငံသား၄ပုံ၃ပုံကတော့မစ္စတာဒူတာတေးကိုထောက်ခံတဲ့အကြောင်းလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
ထိုင်းစစ်အစိုးရဟာငွေကြေးအလွန်ကျွန်သုံးဆွဲတဲ့ဆိုတဲ့ဆွဆွဲမှုနဲ့ဒီတစ်ပတ်အတွင်းမှာစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရဖို့ရှိပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးနဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းကိုကာကွယ်ရေးဆိုင်ရာအစည်းအဝေးတွားတက်ခဲ့တဲ့ခီးစဉ်အတွင်းငွေကြေးအလွန်ကျွန်သုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစီးရင်စစ်ချုပ်အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ဝေဖန်သူတွေကလက်မှတ်ထိုးတောင်းဆိုမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးမှုတွေနဲ့ကြုံရမှာဖြစ်ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ဆွဆွဲမှုဟာ2014ခုနှစ်မေလကအစိုးရအာဏာစတင်ယူခဲ့တဲ့စစ်အစိုးရကိုဆန့်ကျင်တဲ့နောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။ထိုင်းစစ်အစိုးရဟာတိုင်းပြည်တွင်းကနိုင်ငံရေးသဘောထားကွဲလွဲမှုတွေနဲ့အစိုးရအဖွဲ့အစည်းတွေမှာဖြစ်နေတဲ့လက်ပေးလိုက်ယူမှုတွေကိုအမြင့်ပြအောင်တိုက်ဖြတ်သွားမယ်လို့ကတိပြုခဲ့ပြီးအစိုးရအာဏာကိုသိမ်းယူခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကာကွယ်ရေးဝန်ကြီးပရဝိတ်ဝန်ဆူဝန်နဲ့အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ကအမေရိကန်ဒေါ်လာငွေ6သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ21သန်းနီးပါးကိုတုံးပြီးတော့လေရင်စင်းလုံး9ရံပြီးဟာဝိုင်ယီကိုအစည်းအဝေးသွားတက်ခဲ့တာကြောင့်ငွေကြေးအလွန်ကျွန်သုံးဆွဲခဲ့တယ်လို့ဆွဆွဲခံရတာပါဒါပေမဲ့လည်းထိုင်းဆိုရကတော့ဒါဟာငွေကြေးအလွန်ကျွန်သုံးဆွဲခဲ့တာမဟုတ်ဘူးဆိုပြီးပြန်လည်ခုခံခဲ့ပါတယ်ရှင
်အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ကွန်မြူနစ်ဆန့်ကျင်ရေးအဖွဲ့တစ်ဖွဲ့ကိုဗီယက်နမ်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်တဲ့ဝန်သတ်မှတ်လိုက်ပြီးဒီအဖွဲ့နဲ့ဆက်နွယ်သူမှန်သမျှကိုအကြမ်းဖက်ဝါဒအပြစ်ထောက်ခံသူအဖြစ်သတ်မှတ်မှာဖြစ်ပြီးဗီယက်နမ်ဥပဒေအရရေးယူဆောင်ရွက်သွားမယ်လို့ပြောလိုက်ပါတယ်။ Vietnam ဒါမှမဟုတ် Vietnam ပြည်ပြင်ပြောင်းလဲရေးပါတီဟာ Vietnam နိုင်ငံကကွန်မြူနစ်အစိုးရကိုဖျောက်ချဖို့အကြမ်းဖက်လှုပ်ရှားမှုတွေဆောင်ရွက်နေတယ်လို့ Vietnam လူထုလုံခြုံရေးဝန်ကြီးဌာနကပြောပါတယ်။ Vietnam အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ် Vietnam အစိုးရကသတ်မှတ်ထားပေမဲ့အကြမ်းဖက်အဖွဲ့စည်းဖြစ်တယ်လို့တရားဝင်ပြောဆိုတာကတော့ဒါဟာပထမဆုံးအကြိမ်ပါ။ဒီအဖွဲ့ကိုအရင် American ကျောတော်နောက်ခံပေးထားတဲ့ရေတပ်ဒုတိယဗိုလ်ချုပ်ကြီးက1982ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ ကွန်မြူနီအုပ်ချုပ်မှုအဆုံးသတ်ဖို့အကြမ်းမဖက်နည်းနဲ့ဆောင်ရွက်သွားဖို့တနင်္ဂနွေခြားထားကြောင်းဗီယက်တန်အဖွဲ့ကပြောပါရယ်အကြမ်းဖက်မှုနဲ့ပတ်သက်တဲ့လှုပ်ဆောင်မှုတွေကိုမတွေ့ရဘူးလို့အမေရိကန်ဘက်ကလည်းပြောဆိုထားပါရယ်အမေရိကန်နဲ့ဩစတြေးလျနိုင်ငံကဗီယက်တန်အဖွဲ့ဝင်တွေဟာဗီယက်နမ်နိုင်ငံကိုလာပြီးတော့အစိုးရစစ်ကြေးဆန္ဒပြမှုတွေလှုပ်ဆောင်တာကြောင့်ဖက်စီထင်းထင်းခံရပြီးတဲ့နောက်တရားစွဲဆိုခံရသလိုမူလထားနေနိုင်ငံကိုလည်းပြန်ပို့ခံရလိမ့်ရှိပါရယ်ခင်ဗျာ
မလေးရှားနိုင်ငံအလန်တော်ပုံပါတဲ့ရေကူးပေါင်းမီတိုတွေဝတ်ပြီးကားပြိုင်ပွဲကွင်းတစ်ခုထဲမှာမူယူကခုန်ခဲ့တဲ့အတွက်လေးညဖန်စီထိသိမ်းခံခဲ့ရတဲ့ဩစတြေးလျနိုင်ငံသား၉ဦးထက်ကတူဖြစ်တဲ့နစ်ကယ်လီဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာပြီးတဲ့နောက်တခြားနိုင်ငံကယဉ်ကျေးမှုကိုအလေးထားကြဖို့တခြားခီးသွွားတွေကိုတိုက်တွန်းလိုက်ပါတယ်သူတို့တကယ်ချင်း၉ဦးဟာမလေးရှားနိုင်ငံမှာကျင်းပတဲ့ Formula 1 Sepang ကားပြိုင်ပွဲကွင်းထဲမှာမူယူကခုန်ခဲ့ပြီးတဲ့နောက်မှာပဲတနင်္ဂနွေနေ့မှာဖန်စီထိသိမ်းခံခဲ့ရတာပါလူအများရှိမှမဖွဲ့များပြုမှုမှုနဲ့တရားစွဲခံရပြီးစာသာပဒိနဲ့ရုံထုတ်ချိန်မှာသူတို့အပြစ်အတွက်တောင်းပန်ခဲ့တာကြောင့်တရားရုံးကအမှုကိုရုပ်သိမ်းခဲ့ပြီးတဲ့နောက်သူတို့တွေဟာဩစတြေးလျနိုင်ငံကိုပြန်ရောက်လာခဲ့တာပါရှင
2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရှမ်းပြည်နယ်မိုင်းရှူမြို့နယ်မှာ SSPP SSC ရှမ်းပြည်နယ်မြောက်ပိုင်းတပ်မတော်စခန်းကိုမြမတပ်မတော်ကဒီနေ့ထိုးစစ်ဆင်ခဲ့ပါတယ်ဒါဟာအမျိုးသားပြန်လည်တင်မြတ်ရေးအတွက်ကြိုးပမ်းနေတဲ့အချိန်မှာယုံကြည်မှုကိုထိခိုက်စေတယ်လို့ရှမ်းပြည်မြောက်ပိုင်းတပ်ကပြောပါတယ်27ရာစုပင်လုံးညီလာခံအပြီးတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့လည်းစစ်ရေးနိုင်ငံရေးတုံ့တက်သူတွေကမြင်ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပါမယ်ရှင်
မိုင်းရှူမြို့နယ်လွိုင်နိုင်တိုင်နယ်လွိုင်နွဲ့တောင်ကြီးမှာရှိတဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်စခန်းကိုမြမတပ်မတော်ကဒီကနေ့နေ့လယ်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ SSA မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ
်မိုင်းရှူမြို့နယ်လွိုင်နိုင်တိုင်နယ်လွိုင်နွဲ့ဆိုတဲ့တောင်ချီနားမှာတပ်မတော်ဘက်ကနေပြီးတော့မှကျွန်တော်တို့လွိုင်နွဲ့တောင်ချီမှာရှိတဲ့စခန်းကိုဝင်တိုက်တာသူတို့ကလာထိုးစစ်တိုက်ခိုက်တာပေါ့လက်နက်ကြီးတွေတုံးပြီးတော့တိုက်ပွဲကတော့တနိုင်နီးပါးတော့ကြားတယ
်တပ်မတော်ဘက်ကနေပြည်တော်ရှင်းလင်းရေးအတွက်ဖေရှားခိုင်းရာကအခုလိုထိတ်တိုက်ရင်ဆိုင်ပွဲတွေဖြစ်လာရတာလို့ဗိုလ်ချုပ်ခွန်ဆိုင်ကပြောပါတယ်ဒီတိုက်ပွဲတွေကြောင့်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ဗိုလ်ချုပ်ခွန်ဆိုင်ကသုံးသပ်ပါတယ
်အဓိကကတော့ကျွန်တော်တို့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ယုံကြည်မှုကိုထိခိုက်စေတယ်လို့ကျွန်တော်တို့ယူဆတယ်သူတို့လာပြီးတော့အဲ့လိုထိုးစစ်ဆင်တဲ့ကိစ္စတွေနော်တော့မို့ကျွန်တော်တို့နှစ်ဖက်တပ်တွေကိုတင်းတင်းတင်းတင်းလုပ်ကြပါအောက်ခြေဆိုတာစစ်သားဆိုတာအထက်အနည်းမရှိဘူးမတိုက်ဘူးဗျာဒါအထက်အတဲဆိုင်ကသူ့ဆိုင်ကတိုက်မှုတွေပေါ့အဲ့ဒါကနေဝိုင်းထိန်းဖို့လိုတယ်ကျွန်တော်တို့ကလည်းထိန်းမယ်ကိုယ့်ဘက်ကိုစစ်ပွဲတွေပြတ်မသွားအောင်ပေါ့
မြမတမတော်ဘက်ကမန်းရှူးမြို့နယ်တဝိုက်စစ်အင်အားတိုးချလာခြင်းကလေးကတိုက်ပွဲတွေမဖြစ်ရအောင်ကြိုတင်ညှိနှိုင်းဖို့အတွက်ကိုလံမြို့နယ်မှာရှိတဲ့အရှိအလေပိုင်းတိုင်းတိုင်းမှုနဲ့ဆွေးနွေးဖို့ကိုယ်တိုင်သွားရောက်ခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ဗိုလ်ချုပ်ခွန်ဆိုင်ကရှင်းပြပါတယ်
။ကျွန်တော်ကိုယ်တိုင်သွားတွေ့တယ်သူ့တိုင်းကိုရလခအရှိအလေပိုင်းတိုင်းပေါ့ကိုလံကိုသူတို့ကပဲဖိတ်ကြားပြီးတော့သွားတယ်လေ။သူတို့ကပြောလာတယ်သူတို့ကလည်းတွေ့ရှင်တယ်ပေါ့တိုင်းကနေကြီးနဲ့တွေ့တယ်။ကိစ္စတွေကိုဖြေရှင်းမလို့ကျွန်တော်ကိုယ်တိုင်သွားတာမအားဘူးဆိုပြီးမှပြောတာ။ဒါသူတို့ကအဲ့လိုချင်းကြီးကဖြစ်လာတော့နောက်ဆုံးတော့အရှင်များအဲ့လိုမကောင်းဘူးလား။
ဩဂုတ်လကုန်ပိုင်းကျင်းပခဲ့တဲ့27ရာစုပင်လုံးညီလာခံအပြီးကချင်ရှမ်းနယ်ခရင်ပြည်နယ်တွေမှာမြမတပ်မတော်ကထိုးစစ်ဆင်တာတွေအရင်ထက်ပိုလှုပ်လာတာတွေတွေ့ရတာကြောင့်ငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့စီရေးနိုင်ငံရေးသုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်ဒီ27ရာစုပင်လုံးနောက်ပိုင်းမှာပေါ့လေပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အလားအလာကအားရစရာမကောင်းတဲ့ဘက်ကိုဦးတည်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်27ရာစုပင်လုံးနောက်6လဒုတိယအစည်းအဝေးမလုပ်ခင်မှာကြားထဲမှာကျွန်တော်တို့အမျိုးသားအဆင့်အစည်းအဝေးတွေလုပ်ရမယ်။အာတမတော်နဲ့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာယုံကြည်မှုနားလည်မှုကိုပို့ပြီးတော့ခိုင်မာအောင်တိစောက်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့အဲ့ဒီလိုမဟုတ်သေးနဲ့ရှမ်းပြည်နယ်မှာရောကချင်ပြည်နယ်မှာရောကျွန်တော်တို့ကရင်ပြည်နယ်အချို့ဒေသတွေမှာပါဒီတိုက်ပွဲတွေဖြစ်နေတာဟာဒီအစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာပြန်လည်သိညာရေးရလည်းပဲအနံ့ဝေသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ SSBB SSC ရှမ်းပြည်မြောက်ပိုင်းတပ်ဟာNCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့ဖြစ်ပါတယ်။မိုင်းရှူးမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံထောင်ကျော်ဟာဟိုက်ပါရေတကွန်နာကဒေသတစ်ဝိုက်မှာစေဘေးရှောင်နေရတယ်လို့ SSC မြောက်ပိုင်းတပ်ကပြောပါရခင်ဗျာ
။ ကိုညာဝင်းအောင်ပြောပြခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲကနေအခုကချင်ပြည်နယ်အတွင်းကတိုက်ပွဲဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုက်စာအနီးကရှေ့တန်းစခန်းတစ်ခုကဒီကနေ့မနေ့တပ်မတော်ဘက်ကဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့ပြီးတော့မြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်လာနေပါတယ်။နိုင်ငံရေးလေလံသူတွေကတော့27ရာစုပင်လုံကျင်းပပြီးငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့ပုံမှာအစိုးရနဲ့တပ်မတော်ကြားညှိနှိုင်းမှုလိုအပ်နေပြီလို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုကမြစ်ကြီးနားမြို့မှာတောင်းတဲ့ချီတဲ့လူတို့ကတမ်ရော်ရဲ့ထိုးစစ်တွေရန်ဆိုင်ဖို့အတွက်ဆန္ဒပြတောင်းဆိုပြီးတဲ့နောက်တည့်ရက်မှာဖြစ်ပွားခဲ့တာပါလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီကနေ့7နာရီကျော်ရရနဲ့လင်ဂျာနဲ့လာပစ်တဲ့တရင်တော့ရပါတယ် Jet Fighter 40နဲ့လာပစ်တယ်တဲ့လင်ဂျာကတော့ခဏပြန်လာတယ်လို့ကြားပါတယ်ဒါပေမဲ့မြစ်ကြီးကတိုက်လိုက်နားလိုက်အဲ့လိုဖြစ်တယ်လို့ကြားပါလား
တိုက်ပွဲအခြေအနေသေးစိတ်ကိုတော့သတင်းတိကျမရသေးကြောင်းလည်းပြောပါရတယ်။ကချင်ငင်းကြိုင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းတောက်ကြနေဖြစ်ပွားတဲ့တိုက်ပွဲဟာအရင်ရက်တွေနဲ့ပြင်းထန်ကြောင်းပြောပါရတယ်
။ရှင်နေကဒီနေ့9:09မိနစ်လောက်ကတည်းကနေပြီးတော့မှဒီသတ်မတော်ဘက်ကနေဒီမှာ Jet Fighter တွေနဲ့လာဖြစ်တယ်။အခုချိန်ဆိုရင်6ချိန်လောက်ရှိသွားတယ်ပြောရတယ်ဗျ။အခုအပေါ်ကနေပြီးတော့မှ Jet Fighter တွေနဲ့သူကပုံချေပြီးတော့မှမြေကနေဒီမှာလည်းတော့သူတို့အဲငါတရလို့ညားတယ်လို့ပြောတယ်သူလည်းမြစ်ကြီးကနေဒီထိုးစစ်တဲ့ခုစင်ဒီမှာအခုပဲတောက်လျှောက်မှာတက်ပွဲကဖြစ်နေတယ်ဆိုတာသိရတယ်ဗျဒီစံတွေကလည်းအဲ့မှာစင်ပေါ်မှာစစ်ကြောပေါ့အဲအားနဲ့ထောင်ကျော်တင်းခွန်ကြီးပါလို့ရှိတယ်ဆိုတော့ပြည်လက်ပြရတယ
်ကချင်ပြည်နယ် KIA ဌာနချုပ်အနီးမှာအရင်လလယ်လောက်ကတည်းကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့တာပါ27ရာစုပင်လုံကြီးလာကန်ဒုတိယကြိမ်ဆက်လက်ကျင်းပဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်နားမလည်နိုင်ကြောင်းလည်းဦးလမိုင်ကွန်ကြားကပြောပါရယ်ဒီလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာဦးလမိုင်ကွန်ကြားကအခုလိုသုံးသပ်ပါရယ
်ကျွန်တော်တို့လည်းဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အခုရင်းတန်းရေးဒီကော်မရှင်အဖွဲ့တွေဒါတွေဖွဲ့တွေတော့ကျွန်တော်တို့ချုပ်တယ်ကိုကျွန်တော်တို့ပြချထားတာရှိတယ်ကြာအဲ့ဒီပြချထားတာအပေါ်မှာလည်းပဲစစ်ပြီးတော့မှလည်းဆိုတာတကယ်ကံဖြစ်နေတယ်အဲ့ဒါမှဒီလိုသူတွေလည်းပဲအခုကမနေ့ကတွေပါလေသမတ်ဖော်ထုတ်တာလေးလည်းပဲကျွန်တော်တို့ကျင့်ပါခဲ့ပြီးဒီမှာဒီခုဒီနေ့ကကိုယ်နိုင်စပြီးတော့မှစိုက်ပွဲကကြီးကက်ကြီးအောင်ကြံဖြစ်လာတယ်ဒါတွေကျွန်တော်သုံးသပ်ရင်အမြန်ဆုံးသာနေပြီးတော့မှမဟုတ်ဘူးဆိုတော့ပူပူပြီးကြီးပွားလာနိုင်တယ်လို့ကျွန်တော်တို့ကဒီလိုပဲသုံးသပ်တယ်အစိုးရအပေါ်မှာတကယ်တာဝန်ရှိတယ်လို့ကျွန်တော်တို့ကအမြင်နေတယ်အစိုးရဘက်ကလည်းဒီမှာသတ်မတော်ဘူးညနေပြီးတော့မှဒါကအမြန်ဆုံးပဲလုပ်ကျင့်တယ်ဆိုတာကိုဒီလိုပဲသုံးသပ်တယ်
မြန်မာနိုင်ငံရေးနဲ့တိုင်းရင်းသားအရေးလိလသုံးသက်သူစာရေးဆရာဦးမောင်မောင်ဆိုးကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြတ်သားတဲ့အဖြေမရှိတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရှုမြင်ကြောင်းပြောပါရတယ်
။ပြဿနာကတော့ငင်းငယ်ယူတဲ့အခါမှာစဉ်းစားဖို့စဉ်းစားနေရအစိုးရနဲ့တက်မလို့ကြတဲ့မှာကိုယ်လွယ်မှုရှိနေတာအခြေခံဖြစ်နေတယ်လို့ထင်တယ်။တက်မလို့အနေနဲ့ရက်ခံတာက NCA လက်မှတ်မထိုးရင်ငင်းငယ်စဉ်းစားမှုဆက်ပါဝင်မရှိဘူးလို့ရက်ခံထားတယ်။အဲ့တော့အကိစ္စကိုဒီလေးစီမဖြေရှင်းနိုင်နေတာကတော့တခုဖြစ်တယ်အဓိကအပြင်စိုးရနဲ့ဒီတက်မတော်ကောင်းတော့နေတဲ့မှာပြတ်သားတဲ့ဖြေတည်းကမထွက်သေးတဲ့ချိန်မှာဒီဆက်ပေါ်လာလို့ကျွန်တော်ယူဆ
စစ်ပွဲတွေရက်ဆိုင်ဖို့ဆိုရင်စိုးရနဲ့တက်မတော်အကြညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုပြောပါတယ
်ဒီတက်မတော်ဘက်ကနေပြီးတော့ဒီပြစ်ခတ်ရစေးချိန်ညာပြီးတော့ဆွေးနွေးမယ်ဆိုတဲ့ပုံစံဒီနေ့ဒီမတွေ့ရသေးဘူးအဲ့ဒါဘယ်လိုချိန်မှရောက်မလဲဆိုတာလက်ရှိအစိုးရနဲ့တက်မတော်နဲ့ဒီနိုင်ငံကအဓိကမူတည်ရလို့ထင်တယ်။ဒါပေမဲ့ဒီကျွန်တော်တို့အကဲခတ်တွေရောဒီစစ်ဆင်နေတဲ့လူတွေရောအခုအားမလို့အားမရဖြစ်နေတာစက်ကတိုက်နေတယ်အစိုးရကအခုမှမပြောဘူးဆိုတဲ့ပတ်သက်ပြီးတော့ဟာကြည်လင်မှုရှိကြဘူး။အဲ့တော့ဒီကိစ္စကအစိုးရနဲ့တတ်မလို့ကြမ်းနေမှာကြည်ကြည်လေးလေးအရင်နိုင်ငံကိုလုံးနေတဲ့ပြဿနာလို့မြင်နေတယ်နော်။
ဒီရက်ပိုင်းတွေအတွင်းမှာကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ပြည်သူတွေဟာတိမ်းရှောင်ထွက်ပြေးနေရပါတယ်။ဒီအခြေအနေကြောင့်လွှတ်တော်အတွင်းမှာလည်းတိုက်ပွဲတွေရက်ဆိုင်ရေးအတွက်လက်မှတ်ထိုးတောင်းဆိုဖို့ပြင်ဆင်တာတွေရှိနေတယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာတော့တိုက်ပွဲတွေဆစ်ဆောင်ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအစိုးရကထိထိရောက်ရောက်အရေးယူဆောင်ရွက်တာမရှိတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်။
ကချင်ပြည်နယ်တွင်းကတိုက်ပွဲသတင်းကိုကိုမိုးစောစုံစမ်းတင်ပြခဲ့တာပါတိုက်ပွဲသတင်းတွေရပ်နာပြီးလက်ဗရောင်းတောင်အရေးကိုလည်းအလှည့်ပေးပါအောင်မယ်ရှင်။စ စကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းကလက်ဗရောင်းတောင်နဲ့ကျေးစင်တောင်ကကျေးနီစီမံကိန်းမှာအသိန်းခံမြေယာအသိန်းခံထားတဲ့တောင်သူတွေအတွက်လွှတ်တော်ကိုတင်ပြရမှာအစိုးရဘက်ကဖြည့်ရှင်းပေးဖို့ဂရုပေးပြောကြားခဲ့တဲ့အကြောင်းစလင်းကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မြေသိန်းခံတောင်သူတွေကမြေယာနဲ့နာကြီးနဲ့တိနိုင်ရောကြီးပေးဖို့တောင်းဆိုမှုကိုလစ်လျူရှုခံထားတဲ့အတွက်ဒေသခံတွေကအစဉ်တစိုက်ကန့်ကွက်ဆန္ဒပြလာခဲ့ကြတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းရမပင်ခရိုင်စလင်းကြီးမြို့နယ်ထဲမှာမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝန်ပောင်ကုမ္ပဏီမြမရန်စီကုမ္ပဏီတို့ကတည်ဆောက်နေတဲ့ကျင်းနီစီမံကိန်းတွေနဲ့ပတ်သက်လို့စလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ကအောက်တိုဘာလ6ရက်နေ့မှာလွှတ်တော်မှာညနာကြေးပေးဖို့တင်ပြခဲ့ရမှာတော့အစိုးရဘက်ကကျင်းစဉ်စီမံကိန်းကိုရော်ကြေးပေးဖို့အတွက်ကတိကဝတ်ပေးခဲ့ပေမဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုတော့တပတ်အကြာမှာအပြေပေးမယ်ဆိုတဲ့အကြောင်းပြောဆိုခဲ့တယ်ဆိုပြီးစလင်းကြီးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်
။ကျင်းစင်တော်အရင်သူရအနေနဲ့ဘယ်လိုလုပ်ကြဆောင်ရမလဲဆိုတာရင်ဖြေလိုက်တယ်။လက်မလောင်းကြီးကတော့သူတို့ကကုမ္ပဏီနဲ့ဒီဟာနှစ်ပိုင်းဖြစ်နေတယ်။မြာရိုခြေပိုင်းယူတဲ့ပိုင်းနဲ့မယူတဲ့ပိုင်းဆိုတော့ဘယ်လိုလျှောက်ရမလဲဆိုတာသူတို့ဖြေနိုင်နေတယ်ဆင်မပြေသေးဘူးရနော်။အဲ့ဒါကိုဆက်လက်လုပ်ကြပြီးနောက်ပတ်မှဖြေပေးပါမယ်တဲ့နော်။အကျင်းစင်တော်မဲ့ခြေအနေနဲ့ကတော့ကျွန်တော်တို့က90ကျော်ကလေးကသိရှိတဲ့နေတွေပေါ့နော်။ရိုခြေမရတော့ဖြစ်နေတာပေါ့နော်။အဲ့ဒါဒီအခုဒီနောက်ပိုင်းမှာရိုကြီးကိုသူတို့ပေးဖို့စီစဉ်ပေါ့နော်လုပ်ကြဆောင်ရနေတဲ့အကြောင်းနဲ့အမိကဆုံးပြည်သူလူရာနဲ့ကုမ္ပဏီပေးတော်ညီနေလူရှင်ပြေနိုင်မယ်လို့တော့သူရကပြီးပေးတယ်ဗျာနော
်ဟုတ်ကဲ့
အဲ့ချင်းချင်းနောက်ပိုင်းနေတဲ့ရိုကြီးကဟိုလုံးကလေးဘယ်သူမှဟိုဆိုင်တဲ့တန်နဲ့မရခဲ့ဘူးသူကကြာအလုံးတရောတဲ့ပေါ့နော်မြည်ရှိတယ်များနော်အဲ့လိုကွာတာဗျာဟာအစိုးရလွတ်တော်တင်ကြတော့အစိုးရကတော့မေးတာပေါ့နှစ်တော်အနေနော
်ဟုတ်ကဲ့
ဒီကနေနဲ့အဲဒီကိစ္စကိုစောစောကလုံးနေနေမှလည်းဆောင်ရွက်ထားတဲ့အကြောင်းပေါ့ဆက်လက်ပြီးတော့လည်းဒီကိစ္စကိုဒီကံဒီလူနဲ့ကုမ္ပဏီကမှဟလာအလုံးအရှင်ပြေချုံးမှုနိုင်တဲ့အဆင့်ကြီးဒီနေ့ကညီနဲ့ဆောင်ရွက်သွားမယ်အကြောင်းကိုကျွန်တော်တို့ဒါသတိကိုပေးလိုက်ပါတယ်နော
်ပြီးခဲ့တဲ့ဇွန်လ၁ရက်နေ့တုန်းကတော့သယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်တော်စုဝင်ကြီးဦးအောင်ဝင်းနဲ့သခိုင်းတိုင်းဒေသကြီးဝင်ကြီးချုပ်ဒေါက်တာမြင့်နိုင်တို့ဟာလက်ဗရောင်းဒေသကအက်ဆစ်ဆက်ရုံကိုတွားရောက်ကြည့်ရှုလေ့လာခဲ့တာပါကံကုန်းရွာသားတွေကတော့အစိုးရအဖွဲ့လာရောက်ချိန်မှာစိတ်ယုံရွှေ့ပြောင်းပေးရေးပါဝင်မြေသိမ်းခံရတဲ့လယ်သမားတွေရဲ့နစ်နာမှုတွေအတွက်တောင်းဆိုခဲ့ပါတယ်။အလားတူပဲကန့်ကွက်မှုတွေနဲ့ကြုံနေရတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေကသီးနှံရော်ကြေးပေးဖို့နဲ့စီမံကိန်းဖျက်သိမ်းပေးရေးကိုတောင်းဆိုနေကြတာပါ။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်ဖြစ်ခဲ့တာတွေနဲ့လူသေးဆုံးတာတွေအထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်15ဗားတရာခန့်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြမဝပ်ပောင်ကုမ္ပဏီနဲ့မြမစီဝိုင်းဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီဝိုင်းဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပောင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်ရှင
် NLD အစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်အစိုးရတည်းရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစည်းအဝေးမှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA ကဒိုင်းအလီလိုင်းအစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလို့ရတဲ့အကြောင်းအရာမိမျက်လူလာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ VOA ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမက်ဆက်ကြဝလာမြန်မာပြိုင်ပွဲဘသူကိုစကားတင်ရွေးလိုက်ပြီလဲဆိုတာကြည့်ကြရအောင်ပါ Miss Universe မက်ဆက်ကြဝလာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မက်ဆက်ကြဝလာမြန်မာ2019အလှမယ်ကိုရန်ကုန်မြို့မှာကြာသပတေးနေ့ညကရွေးချယ်ခဲ့ပါတယ် နေမျိုးတွေနဲ့ရန်ကုန်ကအလှမဲ26ရောက်တဲ့ကနေအတွေ့အကြုံရင်းနဲ့အလှမဲစွန်တန်စင်ကမဲဆက်ကြဝလာမြန်မာအဖြစ်ရွေးချယ်ခံခဲ့ရပါတယ်။မဲဆက်ကြဝလာမြန်မာ2019အလှမဲရွေးပွဲကိုတွားရောက်သတင်းယူထားတဲ့ကိုစီသူကပြောပြမှာပါရှင
်။ဒီကူဝဆုံနဲ့တမျိုးညနေကင်းဝဆုံနဲ့တစ်ဖုံအလှချင်းပြန်ခဲ့ကြတဲ့မဲဆက်ကြဝလာမြန်မာအလှမဲရွေးပွဲကိုရန်ကုန်မြို့မှာစီစီကားကားကျင်းပခဲ့တာပါ။အနေနဲ့အရရဲ့မြို့ကြီးတွေကအလှမယ်တွေကိုပြန်ပွဲကာလတစ်လျှောက်မှာအမှတ်ပေးနေခဲ့ပြီးတော့နောက်ဆုံးအဆင့်အနေနဲ့ရှင်းပြန်ကြတာပါ2019မေဆက်ကြဝဠာပြန်ပွဲကြီးမှာမြန်မာနိုင်ငံကိုစားပြုနိုင်မဲ့အလှမယ်စုကတော့လူများမျှော်လင့်ထားတဲ့အတိုင်းအလှမယ်ဇွန်တန်စင်ကရွေးချယ်ခံခဲ့ရပါတယ ။အလဘအပြင်ရည်သွေးနဲ့ပတ်သက်ပြီးတော့ရှင်ပြန်ကြတဲ့နေရာမှာဖိတ်ထားတဲ့စာရေးတူတွေကကြာရမေးခွန်းတွေကိုဖြည့်ဆည်းခဲ့ကြပါတယ်။အမျိုးသမီးတ
ယောက်ရဲ့တန်ဖိုးအရှိဆုံးရာကတော့မြေကင်စိတ်ပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ခိုင်းရဲ့တန်ဆောင်ပြေနာဝင်လို့မွေးဖွပြရတာဖြစ်တဲ့အတွက်မိခင်ကြောက်ဖြစ်ရတာအလွန်ကြီးကြံမှုရှိပါတယ်ရှင်။ကြံမှုအထောက်အပံ့အရာကတော့ကိုကျက်တရားနဲ့ဖုံးတက်ခါရတာ
။နေပေါင်း60ကျော်အတွင်းပထမဆုံးဖြစ်2013ခုနှစ်ကစလို့မေဆက်ကြဝလာမြန်မာအလှမယ်တွေကိုနှစ်စဉ်နှစ်တိုင်းပြန်လည်ဝင်ရောက်ရှင်ပြိုင်စီခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုစီသူပြောပြသွားတာပါရှင်။မေဆက်ကြဝလာမြန်မာပြိုင်ပွဲကို VOA ဗီဒီယိုသတင်းအဖြစ်နဲ့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုခွေးယူပြန်ယောဂတိုက်ဖြတ်ရေးအတွက်ခွေးလေခွေးလင်တွေကိုဘယ်လိုထိန်းသိမ်းကြမလဲဆိုတာလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံတော်ဝန်ပိုင်ရှင်မဲ့ခွေးလေခွေးလင်တွေပေါ်များနေတာကြောင့်ဒီလိုအခြေအနေကိုထိန်းသိမ်းဖို့ရန်ကုန်မြို့မှာသက်ဆိုင်ရာတာဝန်ရှိသူတွေကစတင်ကြိုးပမ်းလာကြပါတယ်။နှစ်စဉ်နှစ်တိုင်းခွေးယူပြန်ယောဂရရှိသူထောင်နဲ့ချီပြီးတော့ရှိနေတာကြောင့်ဒီလိုဆောင်ရွက်လာတဲ့အပေါ်မှာအားပေးကူညီသလိုဝမ်းသာကြိုဆိုတဲ့အကြောင်းလည်းတုံ့ပြန်ကြပါတယ်။ AP သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးမှာပါရှင်။
ရန်ကုန်မြို့ကပိုင်ရှင်မဲ့ခွေးတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကလိုက်လံပြီးမျိုးဆက်မပြတ်ပွားအောင်နဲ့ခွေးယူပြန်ယောဂကာကွယ်ဆေးထိုးပေးနေပါတယ်။အခုရပိုင်အတွင်းမှာပဲစီပင်သားရေးကော်မတီကတာဝန်ရှိသူတွေဟာမေးစေးထည့်ထားတဲ့မှုတ်ပြောင်းတွေအသုံးပြုပြီးခွေးတွေကိုဖမ်းဆီးဆေးထိုးပေးနေတာပါ။အခုလိုလှုပ်ဆောင်မှုအပေါ်တရိတ်ဆန်ချစ်သူတွေကလည်းအားပေးကူညီကြတယ်လို့စီပင်သားရေးကော်မတီတရိတ်ဆန်ဆေးကုသရေးဌာနကဒေါက်တာလှမေဦးကပြောပါတယ်။
တိချစ်သူအများစုကတော့အခုလိုလောက်တာကို activity ကိုပို့ပြီးသဘောကျတယ်ရှင်ဟိုနောက်ပြီးတော့ကျမတို့ဒီလိုကွင်းစင်ဆောင်ရွက်ရင်အဲရောက်နေတဲ့ရက်ွက်တွေမှာရှိတဲ့နေမြေခံတိချစ်သူကလည်းဒါမျိုးလောက်တာကိုပို့ပြီးတော့သဘောကျတယ်နောက်ပြီးတော့ဒီမျိုးပဲပို့ပြီးတော့ပေါ့နော်အဲချစ်ချစ်ပြည့်ပြည့်လုပ်ပေးဖို့သူတို့အနေနဲ့ကပြောကြပါတယ်ရှင်
ခွေးကိုမေးစေးပေးပြီးတဲ့နောက်မှာတော့မျိုးဆက်မပြတ်ပွားအောင်တင်းကုပ်ပေးပါရယ်ရက်ကွက်နေလူလူကတောင်းဆိုလာရင်လဲအတက်နိုင်ဆုံးဆောင်ရွက်ပေးကြောင်းစီပင်သားရရေးကော်မတီကဒေါက်တာဇော်မျိုးအောင်ကအခုလိုပြောပါရယ
်ခွေး population တောင်းများတာပေါ့များတော့ကျွန်တော်တို့ကဒီကျွန်တော်တို့လမ်းမတော်ရယ်စမ်းကြောင်းရယ်မင်္ဂလာတောင်ကျွန်းလောက်ပဲကျွန်တော်တို့ကခွေးလောလောဆယ်ကျွန်တော်စီမံချက်အနေနဲ့ပါတယ်ဟာမေးစင်းတဲ့အတွက်ပေါ့ကျန်တဲ့မျိုးနယ်ကိုတော့တိုင်းသာပေါ်မှုပြီးဂျိုးကြကြည့်ရတော့ဆောင်ရွက်ပါရယ်ခင်ဗျလုံးဝတော့အစိတ်မတုံးဘူးလို့လောလောဆယ်မရှိသေးပါလောလောဆယ်တော့အမေးတော့တုံးနေပါတယ်တဖြည်းဖြည်းတော့ပြောင်းလဲသွားပါခင်ဗျ
မြန်မာနိုင်ငံပါဝင်အရှိတောင်အရှာနိုင်ငံအချို့မှာတော့အခုလိုပိုင်ရှင်မဲ့ခွေးတွေကိုတွေ့ရလေရှိပြီးသူတို့တွေဟာဆွန့်ပစ်ခံရပြီးတဲ့နောက်တဖြည်းဖြည်းချင်းပြန်ပွားလာတာပါနှစ်စဉ်နှစ်တိုင်းခွေးကြိမ်မှုကနေတဆင်ခွေးယူပြန်ယောဂရရှိသူ1000လောက်ရှိတာကြောင့်အခုလိုကြိုတင်ကာကွယ်ရေးလှုပ်ဆောင်နေမှုအပေါ်ကြိုဆိုကြောင်းပြောသူကတော့ရက်ကွက်နေပြည်သူတဦးဖြစ်တဲ့ဦးစိုးလွင်ပါ
ကြိုလဲကြိုဆိုလဲဝင်လဲဝင်သားလဲဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရက်ကွက်မှာသားသမီးတွေအများကြီးရှိတယ်။ကျောင်းသူကျောင်းသားတွေအများကြီးရှိတယ်။အဲဒီကျောင်းသားကျောင်းသူကျောင်းသားတွေအများကြီးရှိတဲ့နေမှာခဏခဏခွေးကြိုက်ခံရတယ်။ခွေးကြိုက်ခံရတော့အခုလိုလာပြီးတော့ဟိုတင်းကာကွယ်ဆေးထိုးပေးတာလို့လုပ်ပေးတာလို့ကျွန်တော်အားကြိုဆိုပါတယ်။ဝန်လည်းဝန်သားပါတယ
်။ရန်ကုန်မြို့မှာပိုင်ရှင်မဲ့ခွေးတွေကိုအစိတ်ကျွေးတက်လေးရှိတာကြောင့်ဒီပေါ်တလိဆန်ချစ်သူတွေကဒေါသထွက်ခဲ့ကြပါတယ်။အခုချိန်အထိတော့ခွေးဒီ150လောက်ကိုတင်းကိုပေးနိုင်ခဲ့ပြီးခွေး250လောက်ကိုတော့ကာကွယ်ဆေးထိုးပေးထားပြီးဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ပြပြခဲ့တာပါရှင် VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
် VOA
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာပါဒီစီစဉ်တွေထဲမှာအမျိုးသမီးကန္တာတခါ DV ကန်ဆာမဲ့အကြောင်းပြောပြပေးမယ်တုတ္တဆုံလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
သူရဲ့အမြင့်ကဒီ water contamination or ရေစုရင်းမြစ်တွေတက်ဆင်ပြီးနိုင်တဲ့တတိယတွေရှိတယ်ပြီးတော့ရေစုရင်းမြစ်နဲ့ကျွန်တော်စိတ်ဝင်စိတ်ကြည့်တ
က်တော်ပြုံးတည်နေတဲ့မြေမှာမြေစီနဲ့ရေဓာတ်ကိုမြက်တွေကဘလို့ထိမ့်သိမ့်ကာကွယ်ပေးနိုင်တယ်လဲဆိုတာကိုမြို့ပြအင်ဂျင်နီယာဦးရဲမြင့်စိုးကပြောပြပေးမှာဖြစ်ပါတယ်ရှင်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်ပါမယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးပါမောက်ခမီမီဝင်းဘတ်ဟာအခုလက်ရှိအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။သူဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှတာဝန်ထမ်းဆောင်နေတာဖြစ်ပြီးလက်ရှိမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။အမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးတဦးရာဒူအထီဖြစ်လာအောင်ကြိုးပမ်းခဲ့ရတာတွေကိုဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးများကဏ္ဍမှဒေါ်လာလတန်းကတင်ပြပေးထားပါရရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even
ready can be down soon ma ဒီဘက်အနေနဲ့ပေါ့နော်ဒီအရန်ကာကွေးတပ်မှာဒုတိယဗိုလ်မှူးကြီးရာဒူတာဝန်ထမ်းဆောင်နေရဲ့ဆိုတဲ့အခါကျတော့မြန်မာနိုင်ငံဇာတိကနေပြီးတော့ဒီနိုင်ငံကိုရောက်လာပြီးတော့ဘလို့စစ်ထဲရောက်လာပြီးတော့ဘလို့ကြိုးပမ်းလာတယ်ဆိုတာကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ကကျမအမိသားစုကအမေရိကကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုကျမ18နှစ်လည်းပြည့်လည်းပြည့်သွားတော့ကျမတို့ဟိုပါလေအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျမကကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျမတို့ကဟို immigrant family ပေါ့နော်ဆိုတော့ကျမတို့ပတ်စံမရှိဘူးကျမကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျမက scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျမကို full scholarship ပေးတယ်ပြတဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဘေးကလည်း military training ပေါ့နော်သွားတက်လိုက်ရတယ်။အဲကျမအဲ့ဒါကြောင့်မို့တော့ကျမမှလည်း minor မှာ military science ဆိုတဲ့ minor ရှိတယ်။အဲ့ဒီဥစ္စာလည်းပြီးလည်းပြီးတော့ကျမပွဲရတဲ့အခါကျတော့ကျမကို second lieutenant လည်းပြီးလိုက်ပါတယ်။အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်။အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါ။ဒီ World Trade Tower 9/11 လေပြီးရောကျမက mobilize လုပ်ခံတည်တယ်ဆိုတော့အဲ့ဒီ mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့ Asia နဲ့ပတ်သက်ပြီးတော့အများအားလေ specialize လုပ်တယ်လူဆိုတော့လေသူကကျမကို Pacific Command ကိုပို့ပါတယ်ဆိုတော့ကျမ Pacific Command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်အဲ့ဒီလုပ်တဲ့အချိန်မှာကျမကိုသူတို့တွေက Deputy Economic Advisor ဆိုပြီးတော့လုပ်ခိုင်းပါတယ်နောက်ပြီးတော့လေကျမ US Counter Terrorism Strategy in Asia မှာလေကျမ Planner staff officer အနေနဲ့လုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျမဒီနေ့ဦးနေ Lieutenant Colonel ပေါ့နော်ဖြစ်သွားတယ
်အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့ခါကျတော့ကျမတို့တွေတွေ့ရတာကပေါ့နော်တောင်းတယုံခန္ဓာရည်ရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်တန်းနေစင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီခါတွေကိုဘယ်လိုကြော်ထွားပါလဲဒေါက်တာ
တင်တန်းတဲ့ ဒါကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်တိတ်ပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာကအဲဒီ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ်အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမနည်းနည်းအခက်အခဲရှိပါတယ်
โอเคအဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲ။ဥမာပြလို့ရမှာနောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်လွှားယူပါလဲရှင
်။အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲ။အဲတခါလေကြလို့ရှိရင်မျိုးသားတွေကအမျိုးသမီးဥဆောင်တာမကြိုက်တာတွေရှိတယ်။အမျိုးသမီးလုပ်ဟန်နေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘူး။
ဟုတ်ကဲ့
။ So အဲ့လိုမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းကျွန်မကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ကျမဆုံး so သူတို့ ਨੇ ပြိုင်တဲ့အခါကျလို့ရင်သူတို့ရဲ့နှစ်ဆသုံးဆပိုကောင်းရတယ်သူတို့ရဲ့နှစ်ဆပိုသုံးဆပိုသိနိုင်ရတယ
်
ပိုလုံနိုင်ရတယ်ပိုကြိုးစားနိုင်ရတယ် so အဲ့လိုမျိုးပြရင်ねကျမဒီလိုမျိုးကြော်လွှားလာတာပါကျမသူတို့စစ်ခမ်း planning swim လာအေရှားအကြောင်းပိုသိမလားကျမသူတို့ရဲ့ပိုသိနိုင်အောင်ပိုတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ
်ဟုတ်ကဲ့ကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအသွင်ကူးပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အခန့်ကဏ္ဍကတော့တော်လေးကြီးကြီးပါတယ်ထို့သဖြင့်မြန်မာနိုင်ငံကလူဦးရေ53သားမှအမျိုးသမီးက50ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမွန်စေဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင
်အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ Women OTS အမျိုးသမီးနဲ့ပတ်သက်တဲ့ Officer Training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ Training လုပ်တယ်အဲ့ရရန်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ Promotion ရဖို့စောက်ပြီးတော့ Decision Maker Level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် Environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့အတ္တနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရန်ရေးကြည့်ပါတယ်ကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
အဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန့်ကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုံနိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုတော့အဲ့ဒါအိမ်ကနေစတယ်နောက်ပြီး education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အလုံးလုံနိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလဲပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်တယ်အလုပ်နေရာတွေမှာလည်းဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညတာတာဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမျိုးညံ့ညတာတာအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရန်ကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့အခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီးဒီအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်ထဲဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမကခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling your barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တက်အောင်ပို့သိအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမကပြောချင်တယ်အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျမတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျမနောက်ဆုံးမိချင်တာကတော့ခုလိုမျိုးစစ်လေ့ကျင့်ခန်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်
မှတ်ရရဥပမာလေးတစ်ခုလောက်မြဝေလို့ရမှာရှင
်ကျမပထမဆုံးပေါ့နော်ကျမပြောတဲ့ဒီ equipment တွေကကျမစတုန်းကဒီဥစ္စာ adjustable မဟုတ်ဘူး jaw boy ဒီ frame တွေပါလောက်ထားတဲ့ဥစ္စာအနည်းဆုံးလူ5ဘီ6လက်မှအတွက်ကျမ5ဘီ5လက်မှပဲရှိတယ
်
ဆိုတော့ကျမဒီ jaw boy 8ကိုတက်လိုက်လို့ရှိရင်အဲ့ jaw boy 8ရဲ့အနောက်ဘက်ကကျမရဲ့တင်ပါးနားအထိရောက်သွားတယ်အဲ့ရောက်သွားတဲ့အခါကျတော့တစ်ခါလေကြာလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမရဲ့ jaw boy 8ကပေါင်90ဆိုကျမဒီအဲ့ helicopter ကနေခုန်ချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
အဲ့လဲကြပါတဲ့အခါမှာဒီ jaw boy 8ရအနောက်ဘက်ကနေပြီးတော့တင်ပါနဲ့ဆောင်းပြီးတော့အပေါ်တက်လာ哦ဆိုကျမခေါင်းကကျမ jaw boy 8နဲ့ပြန်ပြိသွားတယ်အဲ့ဒီပြိသွားတယ်ကျမဘာမှထားလို့မရတော့ဘူးကျမကလည်း M16 တနက်ကလည်းရှိတယ်ကြောဘိုးအိတ်ကလည်းကျမကိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ချက်ကိုခတ်နေတာပဲဒီဥစ္စာမထနိုင်တော့ဘူးအဲနောက်တော့နောက်တစ်ယောက်ကကျမတို့ရဲ့ tag officer ဆိုတဲ့ second lieutenant တယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျမကိုကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြိနေတာ equipment အောက်မှာပြားပြီးတော့ကျမကမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းရမ်းရည်ကြတာပေါ့နော်ကျမကတော့မဟုတ်ဘူးကြောက်လို့မဟုတ်ဘူးကျမကကျမရဲ့ equipment အောက်မှာပြပြနေတာလို့ပြောတာအခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပ်ပြီးပြဿနာမရှိတော့ပါ
ဘူးဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုစီစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ် You can bend but never break me cause it only serves to make me more determined.
ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးစနေနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုသုတဆုံးလေအမေရိကန်တခွေကိုနားဆင်ကြရပါတော့မယ်။အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်ခွင့်ရမယ့် DV ကန်ဆတ်မဲ့လျှောက်လွှာတွေအခုစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြည့်ဆွက်ပုံစံနဲ့လျှောက်လွှာဖြည့်ရမှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွက်ရေးသွင်းရမှာကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုအခုတစ်ပတ်ရဲ့သုတဆုံးလေအမေရိကန်တခွေမှာကိုအောင်အောင်ကမဆုမွန်နဲ့အတူတင်ပြပေးထားပါရဲ့ရှင်။
2018ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ရမယ့် Diversity Visa DV ကန်ဆတ်မဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီ။မဆွမွေအော်တိုဘာလ4ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနရဲ့ဒီ Internet စာမျက်နှာမှာဖော်ပြထားပါတယ်။ DV လျှောက်လွှာတွေကို www.dvlottery.state.gov Internet စာမျက်နှာမှာလျှောက်လို့ရပြီးစာရွက်နဲ့လျှောက်လွှာတင်တာမျိုးတော့လက်မခံပါဘူး။
ဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုအွန်လိုင်းကနေပဲလျှောက်ရမှာဖြစ်ပါတယ်ဒီလိုမျိုးလျှောက်တဲ့အခါမှာလျှောက်ပြီးသွားလို့ရှိရင်ကိုယ့်ရဲ့လက်ခံအတွက် print တစုံထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုလျှောက်ထားတဲ့လျှောက်လွှာကဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးတော့ကို DV ကန်ဆတ်မဲ့ပေါက်မပေါက်ဆိုတာကိုပြန်ပြီးတော့ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆတ်မဲ့အကြောင်းကိုလည်းနည်းနည်းပြောပြပေးပါအောင်ကိုအောင်ရေ
DV ကန်ဆတ်မဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေရှောက်လို့ရတဲ့ကန်ဆတ်မဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2018ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုမေလ2ရက်2018ခုနှစ်ကစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်းသူတို့ရဲ့ဒီ website စာမျက်နှာမှာတွားပြီးတော့ကြည့်လို့ရပါတယ
်။ဟုတ်ကဲ့ရှင်ကျမတို့အိန္ဒိချင်းဖြစ်တဲ့တရုတ်တို့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေတော့ဒီ DB ကန်ဆတ်မဲကိုရှောက်လို့မရဘူးနော်။ဘာဖြစ်လို့လဲဆိုတော့လွန်ခဲ့တဲ့5နှစ်အတွင်းကအဲ့ဒီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချတဲ့သူတွေက 5,000 လောက်ရှိနေလို့ပါတဲ့။ဒါနဲ့ DB visa လျှောက်ဖို့ဘလို့အရေးချင်းမျိုးတွေရှိဖို့လိုတာလဲဆိုတာကိုလည်းပြောပြပေးပါဦးကိုကောင်အောင်ရဲ့
ကောင်းပါပြီမဆမွန်ရေဒီလို DB လျှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့5နှစ်အတွင်းမှာလုပ်တဲ့အလုပ်မှာလုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့ဒီလိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာကိုသိကြရင်တော့www.onetonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါ रे ခင်ဗျာ
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီလျှောက်လွှာပေးရဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဖ ೇನೆ စိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့လျှောက်လွှာပေးရနီးကပ်လာတဲ့အချိန်မှာလျှောက်တဲ့သူတွေကပြုံပြီးတော့လျှောက်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်မှာအရေးကြီးတာကတော့လူတစ်ယောက်ကိုတစ်ချိန်ပဲဒီဗီလျှောက်လွှာကိုလျှောက်ထားနိုင်မှာဖြစ်ပါတယ်အစင်းမြင့်နီးပညာတွေကိုသုံးပြီးတော့စီးစစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်ကိုအောင်ရဲ့
Oh hail to the great land where everyone is welcome with its bountiful resources hunger is forever vanished there is no one undeserving to share and partake of the blessingFor the great source of everything gave this land with love for nothing.
ဒါပြင်ဒီလျှောက်လွှာတွေကို website မှာဖြည့်ဆွဲရမှာကိုဘာသာဖြည့်ဆွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြည့်ဆွဲခိုင်းမဲ့ဆိုရင်လည်းအဲ့လိုဖြည့်ဆွဲချိန်မှာကိုကိုယ်တိုင်ရှိနေဖို့အကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ်ရေးအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွဲနိုင်မှာပါ။မေးထားတဲ့မေးခွန်းအားလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့လျှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီအခါမှာဒီနံပါတ်ကိုတိကျမှတ်သားထားဖို့လိုပြီးတော့နောင်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာဖြစ်ပါတယ်
။လျှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေကိုဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ဓာတ်ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကတော့လျှောက်လွှာမလျှောက်ခင်မတိုင်ခင်6လအတွင်းမှာရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံမှာပြုပြင်ထားတာတွေလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလိုမျိုး DV ကန်ဆယ်မဲ့6လအတွက်အခချင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမဆိုသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီသူတိုင်းလျှောက်ထား권ရှိပါတယ်
။ဟုတ်ပါတယ်။ဒီလိုလျှောက်ထားရမှာအမီမွေးသက်ကလေးနေရလိမ့်စာပညာရေးချင်းနဲ့6လအတွင်းရိုက်ထားတဲ့ passport ဓာတ်ပုံတွေလိုအပ်ပါတယ်။online မှာဒီအချက်လက်တွေကိုဖြစ်ပြီးပြီးတော့ဓာတ်ပုံကိုတော့ scan ဖတ်ပြီးတော့တင်ပေးရမှာပါနောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လဲသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အားလုံးပြည့်စုံအောင်ဖြစ်ပေးရပါတယ်အဲ့ဒါမှာပဲကိုက DV ပေါက်လို့အမေရိကကိုသွားရမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါအချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့ကမလွယ်ဘူးပေါ့လေ
ဒါနဲ့မြန်မာပြည်ကနေပြီးတော့ DV ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ကိုရောက်လာကြတဲ့သူတွေတော်တော်လေးများတယ်နော်
ဟုတ်ပါရဲ့ဗျာ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American ထိခြေဆန့်လာကြတာပေါ့ဒီပညာရေးကျန်းမာရေးလူမှုရေးကစလို့တာသမီတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆယ်မဲ့ပေါက်ပြီးတော့ American ပြည်ထောင်စုကိုရောက်လာပြီးတော့မျှော်လင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲကြုံရသူတွေလည်းရှိတယ်လို့ဆိုကြပါတယ
်ဟုတ်တယ်ရှင် American ပြည်ထောင်စုတစ်ခုလုံးမှာမြန်မာနိုင်ငံသားတွေကပြန့်ကျဲပြီးတော့နေထိုင်ကြတာမှာAmerican ပြည်ထောင်စုရဲ့အရှေ့ဘက်ချမ်းမှာဆိုရင် Washington DC, New York အနောက်ဘက်ချမ်းမှာဆိုရင် California မြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်မြမအများပြားအခြေချပြီးနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30လောက်ခန့်ကလာရောက်ပြီးတော့အခြေချနေကြတာလေ
။ DV ကန်ဆယ်မဲ့ပေါက်ပြီးတော့လာကြတဲ့သူတွေလည်းရှိကြတာမှာအလုံးနဲ့ပတ်သက်လို့ကတော့မြမတွေကစူးစမ်းတယ်၊ယူသားတယ်ဆိုပြီးတော့အလုံးရှင်တွေကချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟုသမျှဂုံရှိစွာဆိုတဲ့အစိတ်နဲ့လုပ်ရင်တော့ဘယ်အလုပ်ပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်တကယ်တော့အိမ်မက်တွေအကောင့်ထဲဖော်ဝင်ရနေတာကို
ဟုတ်ပါတယ်အမေရိကမှာလူမျိုးပေါင်းစုံလာရောက်အခြေချနေထိုင်ကြတာမှာတော့ဒီနိုင်ငံကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကပဲဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ချရတာပဲကိုအောင်ရဲ့နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိပါတွေကအလုပ်တွေကိုပို့လုပ်ပြီးတော့သားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးကြရတယ်ရှင်။ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေကိုသူတို့ဖြစ်စေခြင်းနဲ့ဟာကိုအတင်းအကျပ်လှုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေရဲ့စိတ်ကြိုက်သူတို့ဘာစိတ်ဝင်စားသလဲဆိုတာကိုမြေတောင်မြောက်ပေးဖို့ကလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြပါတယ်ရှင်။
ဟုတ်ပါရဲ့ဗျာအမေရိကမှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးတယ်လို့ပဲမိသားစုတွေအတွင်းမှာလည်းသားသမီးနဲ့မိဘတွေကြားမှာကိုယ့်အိမ်မက်ကိုယ့်အကောင့်ထဲပေါ်နိုင်အောင်သာလမ်းကြောင်းတည့်မဲ့ပေးကြပါရယ်အခုလို DV ကန်ဆယ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်သေချာသိချင်နေဆိုရင်တော့ရန်ကုန်မြို့မှာအော်တိုဘာလ9ရက်23ရက်24ရက်နဲ့
မန်လီမှာတော့အောက်တိုဘာ17ရက်နေ့တွေမှာအမေရိကန်တန်ယုံအစီအစဉ်နဲ့ရှင်းလင်းပွဲတွေကျင်းပသွားဖို့ရှိနေပါတယ်ဗျာ
။ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံလင်းအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားစင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးနားစင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင်။
တတော်ပြုံးလိမှုရဲ့နောက်ဆက်တွဲဖြစ်တဲ့ရေကြီးရေရှမ်းမှုတွေလို့ဆိုကြတွေဆယ်ရီမှာနှုံးကြပြီးသုံးလို့မရဖြစ်ကုန်တာတွေကိုဗာတီဗာမြေထိတ်မြက်ကိုသုံးပြီးထိထိရောက်ရောက်ကာကွယ်နိုင်တဲ့အကြောင်းမြို့ပြအင်ဂျင်နီယာဦးရဲမြင့်ဆိုကပြောပြပေးမှာပ
ါ။ရေဟုတ်တဲ့ချိန်ကဗာတီမှာရေကြီးရေရှမ်းမရှိခဲ့ဘူး။အခုဆိုလို့ရှိရင်တော့အထက်ဗမာပြည်မှာမိုးလေးရွာလိုက်တယ်ဆိုတာနဲ့အောက်ကမြို့တွေမှာအကုန်လုံးရေကြီးကကွယ်ရေးဆိုတာကြီးမစင်ဘူးစိတ်စိတ်လာကြတာအဲ့ဒါသတိထားမိပါဘူးအဲ့ဒါကတကယ်တမ်းကြတဲ့ခါကျတော့အမပီမာဒီအချိန်လောကပေါ်ရင်းနဲ့ကာကွယ်ဖုံးမှန်းပေးစားပြီးရဲ့အခုအချိန်မှာအဆမတန်ထွက်လာတဲ့ရေနောက်ဆုံးကျွန်တော်ပြည်ညာလို့ဆက်ကမှာဒီတော့ထုတ်လို့မှာခွန်းမိကကာကြီးကြီးကြီးကတော့ထုတ်နေကြပြီဆိုတော့အဲ့တော့ဘလို့အကျုံထုတ်လိုက်တဲ့ကိစ္စတွေကမိုးကြီးမထိနိုင်တော့ဘူးတော်တော်အပြင်းကိုအဲ့ဒီရေကောင်းတော်တွေကိုမရောက်တော့ဘူးနဲ့တခါလဲဒီချောင်းလေးကိုကန်ပြီးတော့ပင်းလုံးနေပါတခါလဲပင်းဆောင်ပြီးဆင်းသွားတဲ့ခါကျတော့ဒီဒီမှာမြေပြမြင်ပြီးမြင်လာတယ်မြေပြမြင်ပြီးမြင်လာတဲ့ခါကျတော့မိုးရွာလိုက်ပြီးဆိုဆိုနဲ့တခါလဲပြတ်ဖြစ်တာပေါ့အဲ့ဒါဟာလဲတိတာထင်ရှားတဲ့တတော်တွေထုတ်လို့ခုကြောင့်ပြုံးကြည့်ကုန်နေကြလာတည်ပါလေကျွန်တော်ခုတိတာထင်ရှားတဲ့ဥပမာတစ်ခုကကျွန်တော်ဆယ်ယောက်ပါဆိုလို့ရှိရင်ကရာဇဂျူးဆယ်ဆိုတာကျွန်တော်ကလေးမျိုးမှရှိပါတယ်ရည်ရွယ်စေတဲ့အထပ်ပိုင်းတွေရေလေဒီသားတွေမှာစစ်ပင်တွေအလုံးကြုံခုတ်ပလိုက်တဲ့သဘာဝအခုအရင်ကတည်းကတည်းကရည်ရွယ်စေတဲ့တခါတည်းထိုးဆင်းလာပြီးတော့ရည်ရွယ်စေတဲ့ဆဲတန်းကအခုမှစောက်ပြီးကြတာရှိသေးတယ်။စောက်ပြီးပြီးချင်းပြင်မှာပဲဒီတည်းလုံးကိုပြေးချသွားပြီးကျွန်တော် guest storage level ပြည့်လာပြီးတော့ဒီ support program ကိုနှုတ်မှာတော့တကယ်ဆိုတော့ dam life ကနှစ်ပေါင်း90လောက်အနည်းဆုံးရှိရမှာစားအနည်းတည်းမှာပဲပိတ်သွားဆိုတော့ဒီ dam ကြီးရဲ့အကုန်ချနိုင်လို့မရှိတော့ဘူးဆိုတော့တွေ့ရမှာပါเซลปีปีเนี่ยมาเซลโตงจั่วไล่อะไรรู้ไม่ใช่เว้ยเนี่ยตะเพ็ดแท้มาเว้ยนูนี่เนี่ยไปสู่ตัวแล้วสระดา
เซลเซลไม่ชอบขึ้นตรงอ่ะดีปอกวินฉินมาโหเสี่ยรู้เล่ห์ล่ะหมูไม่หลุดท่าอูล่ะ
อืมเซลไม่ชอบขึ้นตรงอ่ะเราติดต่อดิชื่อเซลชอบอยู่ในตอตรมาก็ดีติดต่อดิคู่กันจ้ะนะจ๊ะเซลไม่ว่าตาสีไปเหมือนไม่ชื่ออูเลยตบาวะปอกวินฉินทิ้งได้ในป้ายหน้าตะไบเสร็จพี่รอตัวคู่เนี่ยสระคาจ้ะဒီကလေးမျိုးရအထက်ပိုင်းမှာလည်းဒီအများကြီးတော်တော်ကြီးတွေ့ရဖြစ်တာဒါကလည်းနှစ်ပိုင်းလုံလုံနှစ်ပိုင်းလုံလုံကဒီဆယ်တီဆောင်နေတဲ့အချိန်တော့တွေ့မှာပဲတဆဆဆပြီးခုံနေရကြီးရဲ့ဒါကြီးအကျိုးတရားပုံတွေဖြစ်တာဟုတ်ဒါကလွန်တန်တိကျသင်ရှာတဲ့ပမာပြီးမှာဖြစ်ပေါ်နေတဲ့ဆိုတော့တောင်ဟစ်တူတွေ့မှာဒီအပေါ်တိုင်းမှာပြန်ပြီးတော့ဒီတော်တွေပြန်ပြီးတော့ဆက်ပြောင်းနေလို့ဆိုတာကနှစ်ပေါင်း20အထက်ကြီးကြာမှာဟုတ်အဲ့ဒီပေါ်ကုန်ကျင်းနေမှာဒီဘက်ကဆိုထင်းတင်းပြထားမယ်ဆိုလို့ရှိရင်ဒါကတစ်နှစ်နှစ်ကျော်မှာပဲဒီကဒီကဒီရောက်ပြီးဆန္ဒပြီးတော့ဒီဆင်းနေပြီးချင်းလူပြင်းမှာကာကွယ်နိုင်မှာမဲ့အပေါ်ကလည်းရှိရတဲ့ကြောင့်ဒီစားညီမကြီးကဒီဘက်ကဆိုချက်ကြည့်ပြီးကာကွယ်ပြီးလို့လိုအပ်နေတဲ့ဒီထားတော့ဖြစ်ပါတယ
်ဒီဗာတီဘာမြက်နဲ့ပတ်သက်ပြီးတော့အများသိအောင်ပေါ့နော်ဒီမြက်အကြောင်းကိုနည်းနည်းလေးပြောပြပေးပါဘာမှလို့ဘလို့ခေါ်ပါလဲဆရာ
ကျွန်တော်ဗမာလူကတော့ကျွန်တော်ပြောနေတော့မြေကြီးမျက်ရှိမြက်လို့ပဲကျွန်တော်ပြောလိုက်တော့သူရဲ့လူချင်းကတော့သူကအိန္ဒိယကနေပြန်လာတာ
။ဟုတ်ကဲ့ခေါ်တော့အဲ့ဒါဗာတီဗာမြက်ပဲခေါ်မှာပေါ့
။ဟုတ်ကဲ့ဗာတီဗာကဆိုတော့ဗာတီဗာမြက်လို့ပဲခေါ်ပါတယ်။ဗာတီဗာဆိုတော့သူကတမန်စကားဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ Coast Coast လို့ပဲခေါ်ကြပါတယ်။ဗာတီဗာမြက်ကသူကအိန္ဒိယနိုင်ငံရဲ့မျိုးရင်းမြက်ပင်တစ်ပြည်ဖြစ်ပါတယ
်။မြက်ရဲ့အနေအထားကိုနည်းနည်းပြောပြပေးပါဆရာ။သူရဲ့ဟိုထူးခြားချက်ပေါ့နော
်။မြက်ရဲ့အနေအထားကတော့သူကအော်အစရှိတော့ငါးပြီလောက်တိကျရင်လည်းရှိတယ်ဒါပေမဲ့သူရထူးခြားတဲ့ဟာကတော့တစ်နှစ်ခွဲနှစ်နှစ်လောက်တော့တဲမှာဘူးလေဒီအောက်ကို15ပြီလောက်တိသူကရှင်းသွားနိုင်ပါတယ်သူကထူးခြားပြီးတော့ဒီတောင်ပင်းရဲ့အမြင့်တရားအောက်တဲ့တွေကိုဆန်တန်းပြီးတော့ဖြည့်ထွက်လိမ့်ရှိတယ်အပင်ကတောင့်ပြီးတော့အရွက်ကဖြောက်တယ်ပင်အစင်းရောင်ရင်းတရားများတော့ဖြစ်လို့ဆိုတော့အကျေက10မီလီတာခန့်ရှိပြီးတော့အမြင့်ကတတိခွဲကနေပြီး5ပြီအထိဖြည့်ရစွာအပေါ်ကိုဆန့်ပြီးတော့ထွက်ပါတယ်ပြည့်ရဲ့ပုံစံကတော့မျက်ဖို့ဖြစ်ပြီးတော့အချင်းကတပင်ကန်ရှိတတ်ပါလေအမြင့်ဆုံးကမြေပြင်အောက်ကမြေကြီးတွင်းမှာပဲရှိမျိုးတူပြူရင်း၆တွေ့ပြီးတော့ရေရရှိမှုနဲ့မိုးခေါ်ပူတန်နဲ့မိုးများပြီးတော့ရေလွှမ်းမှုတန်ကခုစလုံးနောက်ပြီးတော့ဒီနှင်းကြိုက်ခြင်းတရိစ္ဆာန်ရှားခံရခြင်းပူမဖြစ်ရှိခံရခြင်းဤလောင်ခံရခြင်းအဲ့ဒါတွေကိုလည်းကောင်းကောင်းခံနိုင်ရှိပါတယ်အဲ့ဒီကပေးတွေရှိလာခဲ့ရင်တောင်မှအဲ့ဒီကပေးတွေပြီးဆုံးပြောက်ွယ်တော့တဲ့တဘာဝလောက်ပြန်ပြီးရှင်မဖွားနိုင်ရင်ရင်းမျိုးဖြစ်ပါလေဒီမြေကြီးမျက်ရှိက ရာသီဥတုအနေနဲ့ဆိုလို့ရှိရင်တမ်းမြာပူချိန်18ဒီဂရီကနေ25ဒီဂရီဆင်ပြေတော့သူရှင်းတတ်နိုင်ပါတယ်။ဒီကလည်းအလေးဆုံးမူရသုံးရင်ကတော့၃လလောက်တည်းလူပဲမိုးနေတဲ့ဒီသားတွေမှာတော့ရေလောင်းပြီးတော့စိုက်ပြုတ်နိုင်ပါတယ်။ဘူးခေါင်းလည်းရေဝတ်တဲ့ရေနစ်တဲ့တောင်လည်းခံနိုင်ရင်ရှိပါတယ်။ဘယ်လိုမျိုးမျိုးစားမျိုးမှမရှိစိုက်ပြုတ်နိုင်ပြီးတော့ပဲဆန်နေမှာတော့ပေါက်ရုံမှုကအကောင်းဆုံးဖြစ်ပြီးတော့နှုတ်ပေးမှုလည်းလွယ်ပြီးပဲအပြင်းအထန်နဲ့အမြင့်ကြီးရဲ့အခြေမှုတွေလည်းတက်တာရှိပါတယ်။နောက်ပြီးတော့တတုဒ္ဒအစစ်ဒ္ဒအဲဒါဒီဒ္ဒနဲ့ရှားတတ်ပါတဲ့မျိုးမျိုးတွေမှလည်းပေါက်ရောက်နိုင်ပါတယ်။
ကလေးဘက်ကပေါ့နော်ရာဇကြိုဆယ်မှာဆရာတို့ခုဆယ်ရဲ့အနေထားတွေပြက်ပြားနေတာဒါကိုဒီမြေထင်းမျက်ရှည်နဲ့ဘယ်လိုကာကွယ်နိုင်မလဲနည်းနည်းရှင်းပြပေးပါစေ
သူရဲ့ရေဝေရေလေးဒေတာတွေမှာဒီဒီဗဂရက်စီကိုအတန်းလိုက်ကြည့်ပြီးကာကာပြီးတော့စိုက်ပြီးလိုက်မယ်ဆိုရှင်သူ့အဲထဲကိုဝင်နေလုံးနေသူကတားထားနိုင်ပါတယ်ဆယ်ထဲကိုဝင်နေလုံးကြတဲ့လုံးနည်းလို့ရှိရင်ဆယ်တန်းရှိတာ
ဟုတ်ကဲ့ဆရာတို့ဆယ်နဲ့မဟုတ်ပေါ့နော်ဆရာဥမာအင်းလေးလိုနေရာမျိုးမှာနောက်ပြီးတော့တခြားနေရာတော်တော်များများမှာလည်းအဲ့ပြဿနာရှိနေတယ်ဆိုတော့
အဓိကကတော့ဒီကန်စားနိုင်တဲ့နေရာလေးပေါ့နော်။တိုက်စားပြုံးပြီးကာကွယ်မှုတွေကိုမြေအောက်ရေထင်းသိမ်းနိုင်မှုအတွက်ကိုနောက်ပြီးတော့ပစ်ခုတ်ပြီးတဲ့နေရာပေါ့။အဲတတူရင်းအဲ့ဒီကမိုင်းကြီးမှာဆွန့်ပစ်တဲ့နေရာမှာလေတောင်ကောင်းကဘာတွေမှာတိုက်စားပြုံးကြမှုတွေလည်းကာကွယ်နိုင်မှုနောက်ပြီးတော့ကားလမ်းရထားလမ်းပေးတွေမှာပူလောင်ကဘာပြုံးကြမှုတွေမှာလည်းကာကွယ်မှုတွေကိုစိုက်ပျိုးနိုင်ပါလေ။ဒီမြေချောင်းမြောင်းနေတဲ့ရေလမ်းကြောင်းတွေထင်းသိမ်းမှုတွေကိုလည်းစိုက်ပျိုးနိုင်ပါလေ။
တော်တော်လေးကိုအသုံးပွင့်မဲ့မြန်မျိုးပေါ့နော
်
ဘယ်လိုနေရာမျိုးတွေမှာအဓိကသုံးနိုင်မလဲနည်းနည်းပြောပြပေးပါဆရာ
သူ့ရဲ့တံပိုးအဓိကကသူကအရှိရမကြီးမပွားနိုင်ဘူးခင်ဗျအဲ့တော့ဟိုထင်းထင်းရခက်တဲ့ပြန်ပွားမှုဖြစ်မလာနိုင်ဘူးပေါ့သူကသူ့ရဲ့အမြင့်ကဒီ water contamination ကိုရေစုရင်းမြစ်တွေတတ်ဆင်ပြီးနိုင်တဲ့တတိယရေရှိခဲ့ပြီးတော့ရေစုရင်းမြစ်နဲ့ကျွန်တော်စိတ်ဝင်စွန့်ပြစ်ပြန်လေပြီးတော့တတ်ဆင်စီဖို့တော့ဒီကစိုက်ပျိုးနိုင်ပါလေသူကမြေအမှုကလည်းပဲကျွန်တော်မျိုးမျိုးထိတ်ဆန်စားနေတယ်စိတ်ကြီးနိုင်ပါလေ။နောက်တစ်ခုကစိတ်ချင်းတွေစိတ်ပြိုးပင်တွေရေသွေးမြင့်တင်ပြီးတော့အကောင်ကိုပြင်နိုင်မှုတွေစိတ်ကြီးပြီးနိုင်ပါလေ။နောက်တစ်ခုကဗက်တီဗိုင်းရဲ့အမြင့်တာဆိုလို့ရှိရင်အမှုစီထုတ်လို့ရတယ်။ဒီဒီမှာဆိုလို့ရှိရင်ဒီဗက်တီဗိုင်းဂရက်ရှာမျိုးတစ်ကြိမ်ပြီးစိတ်ပြိုးထုတ်လို့ရတယ်။အမြင့်တာလည်းအသုံးဝင်တဲ့ညက်မျိုးဖြစ်ပါလေ။နောက်ပြီးတော့တင်းသုံးပစ္စည်းတွေပြိဿတ်စတာစာရင်းတွေလည်းစိတ်ပြိုးနိုင်ပါလေ။
မြို့ပြအင်ဂျင်နီယာဦးရဲမြင့်ဆိုးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOE ကနေအခုအတန်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီအထိပြန်ပြီးနားဆင်နိုင်ပါတယ်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့အခုညပိုင်းမှာနားဆင်ကြကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင်။ကျမတို့ရဲ့အတန်လွှင့်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးတက်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင
်။မက်သီးယူဟာရီကိန်းမုန်တိုင်းကြောင့်အမေရိကန်အရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမိုးသက်ထန်စွာရွာသွန်းပြီးလေပြင်းတွေလည်းတိုက်ခတ်နေပါတယ်။ဟေဒီမှာတော့ဒီဟာရီကိန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ပိုးပြီးတော့များလာပါတယ်။မုန်တိုင်းဟာအပြော့သွားတာကြောင့်အမျိုးသားမိုးလေဝသဌာနကပြင်းအားအဆင့်3ဖြစ်ရှော့ချခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မမုံတိုင်းကြောင့်လူ9သိန်းလောက်လျှက်စစ်မီမရှိဘဲနေထိုင်နေရတယ်လို့လဲသတင်းတွေမှာဖော်ပြပါရတယ်။အမေရိကန်သမ္မတဘရိတ်အိုဘားမားကလည်းမုံတိုင်းကြောင့်ဒီတဘာဝဘေးအန္တရာယ်တွေရင်ဆိုင်ရနေတာကြောင့်လူထုအနေနဲ့ဒေတာအာနာပိုင်တွေရဲ့ညှဉ်းချဲချက်တွေကိုဂရုပြုလိုက်နာကြဖို့မကြသေးခင်ကမှပြောဆိုခဲ့ပါရခင်ဗျာ။ကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ကိုညီငယ်နိုဘယ်ဆုရှင်ဖြစ်နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ရွေးချယ်လိုက်ပါတယ်။အခုလိုဆုလက်ခံရရှိတဲ့အတွက်ကျေးဇူးတင်ဝမ်းသာကြုံယူကြောင်းနဲ့နိုင်ငံအတွက်တခါဒီစစ်ပွဲတွေအတင်ထိခိုက်ဆုံးရှုံးခဲ့သူတွေအတွက်ဒီဆုဟာအလွန်ကြီးကြီးကြောင်းသမရဆန်တိုစ်ကပြောပါရယ်ဒါအပြင်ငင်းငင်းရေးဆောင်ကျင်းပေးနိုင်မှုပိုးပြီးတော့တနိဋ္ဌန်ခိုင်မာသွားကြောင်းလည်းပြောပါရယ်နော်ဝေးအင်စတီကျူညချိုင်းမှုကငင်းငင်းရေးနိုဘယ်ဆုပေးဖို့ရွေးချယ်ကြောင်းတယ်လီဖုန်းဆက်သွယ်ပြောကြရမှာမစ္စတာဆန်တိုစ်ကအခုလိုပြောခဲ့တာပါကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးအဖွဲ့ FARC တဘုံတို့အကြား52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငြိမ်းချမ်းရေးသဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာတော့ယထားပုံမှာဘုံတလုံးပောက်ကွဲတာကြောင့်လူ4ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ကာတစ်စ်ဘိုင်နန်ဖြစ်ပါတယ်
စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖတ်ယူနိုင်နိုင်ပါတယ်ရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.